ပြည်သူ့ရှေ့ဆောင်ပါတီ PPP အနေနဲ့ဗဟိုဦးစီးစနစ်ကိုကျင့်သုံးမှာမဟုတ်သလိုဩစာကြီးမားတဲ့ခေါင်းဆောင်တဦးတည်းကိုပဲအားကိုးမဲ့ပါတီမဟုတ်ကြောင်း PPP ပါတီတည်ထောင်သူဒေါက်တာတက်တက်ခိုင်ကနိုဝင်ဘာလ30ရက်နေ့ရန်ကုန်မှာလုပ်တဲ့ပါတီမိတ်ဆက်ပွဲမှာပြောသွားပါတယ်။ PPP ပါတီအနေနဲ့2020ပြည်နှစ်ရွေးကောက်ပွဲမှာတိုင်းဒေသကြီးတွေမှာပဲအဓိကရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်ခဲ့တဲ့ဒဂုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ဦးဆောင်ထူထောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီအပေါ်သဘောထားအမြင်အမျိုးမျိုးရှိနေတဲ့အကြောင်းမိုင်းရင်ကျင်းနိုင်ကဆက်ပြီးတင်ပြပေးမှာပါ။
အချိန်တစ်လကျော်အတွင်းပါတီဝင်အင်အားတထောင်ကျော်ရှိနေပြီဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီ PPP ကိုအောက်တိုဘာလ23ရက်နေ့ကရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်တာဖြစ်ပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကပြည်သူ့ရှေ့ဆောင်ပါတီကိုထူထောင်ဖို့စတင်ကြိုးပမ်းခဲ့ကြတာဖြစ်ပြီးဒေါက်တာတက်တက်ခိုင်အပါအဝင်ပါတီတည်ထောင်သူ19ဦးဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့တက်သည့်ပညာရှင်အများစုဖြစ်ကြပါတယ်။မနေ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ပါတီမိတ်ဆက်ပွဲနဲ့သတင်းစာရှင်းလင်းပွဲမှာတော့ပါတီကိုထူထောင်သူလည်းဖြစ်တဘာပတိအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတက်တက်ခိုင်ကပြည်သူ့ရှေ့ဆောင်ပါတီအဓိကကျင့်သုံးမဲ့မူဝါဒနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ကျွန်တော်တို့ပါတီဟာဘဟုဦးစီးစနစ်နဲ့သွားတဲ့ပက်တာနယ်လစ်စ်ပါတီမဟုတ်သလိုဩစာတိတ်ကမကြီးမားတဲ့ခေါင်းဆောင်တယောက်တည်းကိုသာအားကိုးတဲ့ပါစနယ်လစ်စ်ပါတီလည်းမဟုတ်ပါဘူးရှင်။ကျွန်တော်တို့ပါတီဟာပြည်သူလူထုတရားလုံးလူမှုစီးပွားခွင့်မျိုးတိုးတက်ဖို့တိကျတဲ့မူဝါဒမူပေါင်းနဲ့လုပ်ငန်းစဉ်တွေအပေါ်အခြေခံပြီးတည်ဆောက်သွားမဲ့ programmatic party ဖြစ်ပါလေ programmatic party လို့ဆိုရမှာလူတစုတစ်ယောက်ရဲ့အမြင်ယူဆချက်ပေါ်အခြေမခံပဲယုံကြည်စိတ်ကြရတဲ့သူတည်သနာတွေ့ရှိချက်တွေလက်တွေ့ကြတဲ့သုံးသပ်ချက်တွေပေါ်အခြေခံပြီးမူဝါဒစမှတ်ခြင်းနိုင်ငံတော်မှလက်ရှိကောင်းတဲ့ပေါ်နေတဲ့လုပ်ငန်းစီမံချက်များပေါ်တင်ကန်းကြပြီးအနာဂတ်မူဝါဒမှာများဆက်မှတ်တော့မှာဖြစ်ပါလေရှင်
2020ပြည့်ရွေးကောက်ပွဲအတွက်ပါတီအနေနဲ့ပြင်ဆင်နေရမှာတိုင်းဒေသကြီး9ခုမှာပဲအဓိကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ကြောင်းပြည်သူ့ရှေ့ဆောင်ပါတီတဘာပတိအဖွဲ့ဝင်ဦးမြင့်မောင်ထွန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်။တိုင်းသားတွေပေါ်မှာသွားပြီးတော့ရှင်ပြိုင်နိုင်မှုမလုပ်ဘူးလို့အကြမ်းမင်းတော်ကျွန်တော်တို့စဉ်းစားထားတာရှိပါတယ်။သို့တော်လည်းပဲတိတ်ပြည်နယ်မှာရှိနေတဲ့ပြည်သူလူထုရဲ့ဆန္ဒအရပေါ့နော်လူသားချင်းအရလူအိုက်ရင်တော့ကျွန်တော်တို့ပြည်ထဲမှာဝင်ရောက်ရှင်တွေကိုလည်းစဉ်းစားထားပါတယ်။သို့တော်လည်းပဲဆုံးဖြတ်ထားတဲ့နေထားတော့ဒီလေးကြီးမရှိသေးပါဘူး
။တက်သည့်ပညာရှင်တွေဦးဆောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီလိုမျိုးနိုင်ငံရေးပါတီတစ်ခုပေါ်ထွက်လာတာဟာနိုင်ငံရဲ့လိုအပ်ချက်နဲ့အထူးကိုက်ညီမှုရှိနေကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
။ဒါဆိုလို့ရှိရင်ကျွန်တော်တို့အခုရှိနေတဲ့နိုင်ငံရေးပါတီတွေဟာလုံခဲ့တဲ့ငါးနှစ်လုံးလုံးကျွန်တော်လေ့လာကြည့်တဲ့အခါမှာလိုအပ်ချက်တွေအများရှိတယ်အားနည်းချက်တွေအများရှိတယ်။နောက်အခုဒေါက်တာသက်သက်ခိုင်တို့ဖွဲ့စည်းထားတဲ့အခုပြည်သူ့ရှေ့ဆောင်ပါတီဟာသူတို့ပြောတဲ့အတိုင်းဆိုလို့ရှိရင်သူတို့စုပေါင်းကောင်းဆောင်တဲ့အဖွဲ့ဖြစ်တယ်။နောက်ပြီးတော့မှလူငယ်တွေနဲ့ပေါင်းယူဖွဲ့စည်းထားတယ်။အာဏာရှင်ဆန်ဆန်မျိုးအုပ်ချုပ်တာမဟုတ်ဘဲနဲ့အဲ့လိုမျိုးပေါ့ဟိုဒီမိုကရေစီနီးကြကြပြည်သူတွေအတွက်နိုင်ငံအတွက်နောက်ပြောတိုင်းရင်းသားတွေအတွက်လည်းပါတယ်လူမျိုးမခွဲခြားပဲနဲ့အခုအားလုံးအချိုးရှိဖို့လုပ်တဲ့ပါတီဆိုကျွန်တော်အနေနဲ့တော့အများကြီးသဘောကျတယ
်အခုလိုတော့တက်တက်ခိုင်ပါဝင်ထူထောင်ခဲ့တဲ့ပြည်သူ့ရှေ့ဆောင်ပါတီဟာဒီမိုကရေစီအင်အားစုတွေကိုရိမ့်ရိုင်သွားအောင်လုပ်တဲ့ပါတီအသစ်များဖြစ်နေမလားဆိုပြီးမေးခွန်းထုတ်လာသူကအမေရိကန်ပြည်ထောင်စုအခြေစိုက်မြမရေးလေးလာစောင့်ကြည့်နေတဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ
်ပါတီကုတ်ပြီဟာကျွန်တော်ခုဘောင်းဆောင်လာတဲ့ဆက်လာတဲ့ပါတီပစ်တီကုလို့ရှိရင်သူတို့ဟာဒီနေ့လက်ရှိအနာရနေတဲ့အင်္ဂလိပ်ဆိုရရင်ငါရထားတဲ့တန်ခိုင်ဆိုအဲ့ဒီကုလို့သူတို့ဟာအားမရတဲ့လူကိုစံပြနေတော့သူတို့ဒီလိုကမှသဘောမတူလို့အတိတ်ချက်လာရတယ်သူတို့လည်းဟိုကျူသားဖို့မျိုးမျိုးကိုကျူသားကြမှာပေါ့နော်ဘုရားကျွန်တော်မြင်လာတာဗမာနိုင်ငံမှာဒီလိုနိုင်ငံရေးအခြေအနေဟာအခုနဲ့အမျိုးရေးပေါ့နော်အာဏာရှင်တို့ဆန်တဲ့အုပ်စုနဲ့ဒီမိုကရေစီဆန်တဲ့ဆိုရဒီနေ့လွန်ဆုံးနေတဲ့အချိန်မှာခုတတိယပြည်ထောင်စုဖက်ကပေါ်လာတာလေဟာဒီမိုကရေစီအားစုဘက်ကရေးရံကြည့်အောင်ဖြစ်တဲ့ပါတီအစ်စ်တေလာလို့ကျွန်တော်အဆင်ပြေရှိပါတယ်ခင်ဗျ
တည်သူရှိဆောင်ပါတီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်လာတဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ကတော့ပါတီရဲ့ဂုဏ်သူဆောင်အကြံပေးဖြစ်ထဲထဲဝင်ဝင်ပါဝင်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပါတီမိတ်ဆက်ပွဲကိုတက်ရောက်လာတဲ့ SNLD ရှမ်းမျိုးသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဘက်အထွေထွေအတူရမှုဆိုင်းကျော်ညွန့်ကတော့နိုင်ငံရေးပါတီတွေတဲ့ပုံစံသစ်အနေနဲ့ထွက်ပေါ်လာတဲ့ပြည်သူပါတီကိုကြိုဆိုကြောင်းပြောကြားခဲ့ပါတယ်။တည်သူရှိဆောင်ပါတီအပါအဝင်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုချက်အမှတ်ပုံတင်ရရှိထားတဲ့ပါတီစုစုပေါင်းဟာအခုဆိုရင်100ပါဝင်ခြင်းမှာရှိနေပါတယ်ရှင်။